ဒီတစ်ပတ်တော့ American Agatha Susan Leela ရဲ့အဖွဲ NASA ကနေလွှတ်တင်နေတဲ့ဂျိုးရုတွေအကြောင်းကိုပြောပြပေးပါပါ။ကမ္ဘာလေးရုထဲမှာဖြစ်စေလေးရုပြင်ပမှာဖြစ်စေပြန်တမ်းမှုဆံရံသူတေသနာတွေလှုပ်ဖို့အတွက်1958ခုနှစ်အောက်တိုဘာလ1ရက်နေ့မှာ American သမ္မတနဲ့လွှတ်တော်ကအာဂါသစူဇန်လေးလာရဲ့အဖွဲ့ NASA ကိုမွေးဖွားပေးလိုက်ပါတယ်။ဒုံးပြန်လွှတ်တန်တာနဲ့ကမ္ဘာလေးရုအထက်ပိုင်းသိပ္ပံပညာဆံရတွေကို1940နှောင်းပိုင်းနှစ်တွေကတည်းက American ကာဝေးဌာနကသူတေသနာလုပ်နေတာဖြစ်ပေမဲ့သမ္မတ Dwight D. Eisenhower လက်ထက်ကမ္ဘာပတ်လမ်းကြောင်းတဲသိပ္ပံလေးလာရဲ့ဂျိုးရုလွှတ်တင်ဖို့အတွက်အတီးပြုတ်ပေးခဲ့ခြင်းကစပြီးတိတိတသာတိုးတက်လာခဲ့တာပါ။ဒါဟာ1958ခုနှစ်ဇူလိုင်လဆန်းကနေ58ခုဒီဇင်ဘာလကုန်တွင်ကျရောက်တဲ့ IGY နိုင်ငံတကာဘူမိယူပါနှင့်ကမ္ဘာနိုင်ငံအလုံးရဲ့မြေကမ္ဘာဆိုင်ရာသိပ္ပံအချက်လက်စုဆောင်ရေးအတွက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့1958ခုနှစ်အောက်တိုဘာလ4ရက်နေ့မှာရုရှားကသူ့ရဲ့ပထမဆုံးဂျိုးရု Sputnik ကို IGY အတွက်လွှတ်တင်လိုက်တဲ့အခါမှာတော့အာကာသသုတေသနလုပ်ငန်းအတွက်အပြိုင်ဆိုင်တွေဖြစ်လာခဲ့ပါတယ်။1958ခုနှစ် January လကုန်မှာ American ပြည်ထောင်စုကပထမဆုံးဂျိုရု Explorer 1ကိုလွှတ်တင်နိုင်ခဲ့ပြီးဒီ NASA အာကာသစူဇန်လေးလိုက်အဖွဲ့ထူထောင်ခဲ့ပြီးလပိုင်းအတွင်းမှာပဲအာကာသစူဇန်ရီစတင်လှုပ်ဆောင်ခဲ့တယ်လို့ဂျိုရုပေါင်းမြောက်များစွာကိုလွှတ်တင်နိုင်ခဲ့တယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာဘရီဒါတင်ကပြောပါတယ်။
ဂျိုဒူတွေကိုဒုံးမြန်ကြီးတွေနဲ့လွတ်တင်ရပါတယ်။ဒီဒုံးမြန်တွေနဲ့ပစ်တင်လိုက်တဲ့ဂျိုဒူတွေကအမျိုးအစားအများကြီးရှိတယ်။ခွဲထားတဲ့အမျိုးအစားတွေကတော့10ခု15ခုလောက်ရှိပါတယ်။အတိုချုံးပြောမယ်ဆိုလို့ရှိရင်တော့ဘလို့အသုံးပြုတယ်လဲဆိုတဲ့ဟာပေါ်မူတည်ပြီးတော့ခွဲထားပါတယ်။ပထမဆုံးကပါလဲဆို anti satellite weapon killer satellite လို့ခေါ်တဲ့ဖြက်စီးရေးဂျိုဒူ ATCA ဂျိုဒူကဒီ ICBM လို့ခေါ်တဲ့ intercontinental ballistic missile ဒီ nuclear လက်နက်ဒုံးကျည်တွေတက်ပြီးတော့တနိုင်ငံနဲ့တနိုင်ငံကိုလှမ်းပြီးတော့ပစ်လို့ရတယ်ဒီ warhead တွေပေါ့နော်အဲ့ဒါအာကာသတွေကိုပစ်တင်လဲရတာပစ်ပြီးတော့အာကာသတွေရောက်လဲရောက်တဲ့အချိန်အတွင်းမှာပဲဖြက်စီးရေးဂျိုဒူတွေကနေပြီးတော့လှမ်းပြီးတော့သူ့ကိုဖြက်စီးလို့ရတယ
်ဖြက်စီးရေးဂျိုဒူအပါဝင်ဂျိုဒူအမျိုးအစားအများပြားရှိတဲ့ထဲကဒီဂျိုဒူဆိုတဲ့ warhara ရလာစေတဲ့ဂျိုဒူကတော့ astronomical satellite ပါ
Astronomical satellite နေဆက်ကြဝလားရှိတဲ့ဂျိုတွေကိုလေ့လာတဲ့ဂျိုတို့အဲ့ဒါတွေကဂျိုအစစ်တွေအညာတိုင်းမော့ကြည့်လိုက်လို့ချင်းမြင်နေရတဲ့လာကဘာကိုပတ်နေတဲ့ဂျိုပဲတဘာဝလျောက်ပတ်နေတာနောက်နေဆက်ကြဝလားကြီးကိုပတ်နေတဲ့ဂျိုတွေအလုံးပေါင်း9လုံး10လုံးလောက်ရှိတယ်အဲ့ဒီဂျိုတွေကိုလေ့လာဖို့အတွက်ကိုလူတွေကလွှတ်တင်ပြီးတော့မှဒီဂျိုတွေကိုလှက်ပတ်နေတဲ့ဂျိုအတုတွေပေါ့နော်ဂျိုတို့တွေအဲ့ဒါကို astronomical satellite လို့ခေါ်တယ
်နောက်သူတေသနဆိုင်ရာဂျိုတို့တွေကိုကြည့်အောင်ပါ
နောက်တစ်ခုကဘာလဲဆိုဇီဝလေးလာရေးဂျိုတူ bio satellite နောက်လူတိုင်းတည်ကြတဲ့ဆက်သွယ်ရေးဂျိုတူ communication satellite အမျိုးအစားနောက်တစ်ခုစိတ်ဝင်စားဖို့ခွဲထားတာဘာလဲဆိုလို့ရှိရင်သူကအလေးချိန်နဲ့ခွဲတယ်အဲ့ဒီထဲမှာအငယ်ဆုံးလူလုပ်လို့ရတဲ့ဂျိုတူလေးတွေအခုဆိုလို့ရှိရင် nano satellite တို့ဘာလို့တောင်ပေါ်လာပါပြီပေါင်200တချို့ပေါင်450လောက်နဲ့ဂျိုတူတွေကုမ္ပဏီတချို့တွေကနေတော့မှစပြီးတော့ဓာတ်တွေကိုဆင်ပေးနေပါပြီဝယ်လို့တောင်ရပါတယ်နောက်တစ်ခုကကမ္ဘာပထဝီအနေအထားဘူမိဒေတာလေ့လာရေးပေါ့။သင်္ကန်းဓာတ်တွေကိုဂျိုဒူကနေရှာလို့ရပါတယ်။ဒီဘူမိဒေတာနဲ့ပတ်သက်တဲ့အပြောင်းအလဲတွေဘယ်နေရာမှာဖြစ်သွားလဲဆိုတဲ့ဟာကိုလေ့လာနိုင်တဲ့ဂျိုဒူဖြစ်ပါတယ်။အဲ့ဒါ Earth Observation EOS Satellite လို့ခေါ်တယ်။ဒီဂျိုဒူတွေကဘယ်မှာသွားတုံနေလဲဆိုလို့ရှိရင်မြေမျက်နှာပြင်အနေအမြင်အဲ့ဒါ Metrology လို့ခေါ်တယ်ပေါ့နော်။တောရီတောင်တွေရဲ့နေရာအတိအကျလမ်းတွေရဲ့မြေပုံအတိအကျဆွဲတဲ့ဟာဒီ EOS Satellite နေနဲ့အသုံးပြုပြီးတော့ဆွဲရပါတယ်။
ဆက်သွယ်ရေးနဲ့ထောက်လှမ်းရေးဂျိုဒူတွေကိုလည်းလွှတ်တင်ထားပါတယ်
။သွားလာရေးပို့ဆောင်ဆက်သွယ်ရေးအတွက်လုပ်ထားတဲ့ဂျိုဒူ navigation satellite လို့ခေါ်ပါတယ်။ဒီဂျိုဒူကနေပို့လိုက်တဲ့အချက်အလက်တွေကိုကြည့်ပြီးတော့မှခု GPS လို့ခေါ်တဲ့ global positioning system ပေါ့နော်။ခရီးသွားဖို့အတွက်အလိုလျောက်မြေပုံစနစ်ပေါ်လာပါတယ်။ဒါပိတ်အသုံးဝင်ပါ။အရင်တော့ကတော့ဒီ GPS system ကဒီ American နိုင်ငံရဲ့ထောက်လှမ်းရေးဌာနကနေဖြစ်တဲ့အခါတင်ကားတွေ၊လေမြန်တွေ၊အမြောက်တွေဘယ်နေရာမှာရောက်နေတယ်လဲဆိုတဲ့ဟာကိုအတိအကျသိဖို့အတွက်လုပ်ထားတဲ့ဟာတွေပေါ့နော်။ဒါပေမဲ့အစိုးရကနေဒီကမ္ဘာလုံးသုံးလို့ရအောင်ဆိုအဲ့ဂျိုဒူဆက်သွယ်ရေးကနေပြီးတော့ခရီးလမ်းသွားလာဖို့အဆင်ပြေဖို့အတွက်ကိုသုံးသေးလိုက်တဲ့ဆက်သွယ်ရေးဂျိုဒူခေါ်ပါတယ်။အဲနောက်တစ်ခုကထောက်ဆန်းရေးဂျိုဒူဖြစ်ဖြစ်နေတဲ့အခါကျရင်ရန်သူဘယ်နားမှာရှိတယ်လဲ။ရန်သူရဲ့ပြစ်မှတ်ကဘာလဲ။ဘာတွေပြစ်လိုက်ပြီလဲ။မြေအောက်မှာလိုင်ကောင်းတူပြီးတော့စစ်အခြေခံစခန်းနေစောင့်နိုင်တဲ့အခြေအနေအဲ့ဒါကိုအမြဲတမ်းအဆင်မပြတ်လေးလာနဲ့အင်အားကြီးနိုင်ငံတွေကအများဆုံးတုံးတဲ့ဂျိုဒူပါ။
စိတ်ဝင်စားစရာကောင်းတဲ့ဂျူရူတွေလည်းရှိပါတယ
်ပြတင်လိုက်တဲ့ဂျူရူထဲမှာပေါ့နော်ခုနလိုနန်နိုဆက်တလိုက်တို့မိုက်ခရိုဆက်တလိုက်တို့အပြင်ဂျူရူအကြီးတွေထဲမှာစိတ်ဝင်စားဖို့အကောင်းဆုံးဂျူရူကကမ္ဘာအထက်မိုင်250လောက်မှာတစ်စက္ကန့်ကို9မိုင်လောက်နဲ့ပြန်နေတဲ့ဂျူရူရှိပါတယ်အဲ့ဒါ TV ဆိုင်ရာအာကာသလေးလာရေးစခန်း International Space Station ဖြစ်ပါတယ်ဂျူရူအသေးလေးတွေကိုဒီကမ္ဘာမြေမြတ်ပြင်အထက်မိုင်3500လောက်ကနေမိုင်1500လောက်အထိပြတင်ထားတဲ့ဂျူရူတွေကိုတချို့ဂျူရူလေးတွေတစ်ခုနဲ့တစ်ခုဂျူးလေးနဲ့တန်းပြီးဆက်ထားလို့လည်းရတယ်အဲ့ဒါကိုတက်တက်ဆက်တလိုက်လို့ခေါ်ပါတယ်နောက်တိတ်အရေးကြီးတဲ့ဂျူဒူတစ်ခုရှိပါတယ်။ရာသီဥတုကိုလေ့လာတဲ့ဂျူဒူ weather satellite လို့ခေါ်ပါတယ်။ဥပမာအားဖြင့်ပမာပြည်မှာတိုက်ခတ်သွားတဲ့နာဂက်မုန်တိုင်းကြီးကျတော့မယ်ဆိုတဲ့အခါကျဘယ်အချိန်မှာကျတော့မယ်၊ဘယ်နေ့အတွင်းမှာကျမယ်၊လေတုဘလောက်ပြင်းထန်လဲ၊သူ့အဆင့်ဘလောက်ရှိလဲဆိုတာကိုအဲ့ဒါကိုဂျူဒူကနေပြီးတိုင်းပြီးတော့ချက်ချင်းလှမ်းပြီးအကြောင်းကြပါတယ
်။အခုလိုကြိုတင်သိရပြီးအကြောင်းကြခဲ့ပေမယ့်လူအသက်ပေါင်းများစွာကိုတော့အဲ့ဒီအချိန်ကမကယ်တင်နိုင်ခဲ့ပါဘူး။အခုလက်ရှိကမ္ဘာကိုပတ်နေတဲ့ဂျူရူတွေရဲ့အနေအထားကိုကြည့်အောင်ပါ။အ
ခုအထိလွတ်တင်ထားတဲ့ဂျူရူပေါင်း6600ကျော်သွားပြီ။တချို့ဂျူရူတွေကဟို expire ဖြစ်သွားပြီ။လောင်စာကုန်သွားတာပေါ့နော်။ဘာလို့လဲဆိုတော့သူတို့ကသူတို့ရဲ့တက်တန်းကုန်သွားပြီ။လွတ်ခဲ့တဲ့ဟာအခုအချိန်အထိ6600ထဲမှာတစ်ဝက်လောက်ကတော့ပြတ်သွားပြီ။သူတို့ဂျူရူတင်ကြိုင်ပလန်းလို့ခေါ်တဲ့မူလရှိတဲ့ပလန်းကနေပြီးတော့သူ့ကိုတီးတဲ့ပုံပြီးမြင့်တဲ့ပလန်းကိုပြစ်တင်ပြီးတော့အဲ့မှာထားလိုက်ပါတဲ့တုံးလို့မရတဲ့ဂျူရူတွေထားတဲ့ဟာရှိပါတယ်အဲ့တော့လောလောဆယ်တစ်ထောင်လောက်ကတော့တုံးချလို့ရနေပါသေးတယ
် NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်